ိုင်ငံတက်နိုင်ငံကောက်ဆက်စပါးစားဒေတာမှာမုတ်တုံမူပြင်းထန်စွာရွာသွန်းလာရင်ရေကြီးမြေပြမှုအန္တရာယ်နဲ့ကြုံတွေ့ရမှာကိုစိုးရိမ်နေတဲ့ရာနဲ့ချီတဲ့ရောင်ကြဒုက္ခတွေကိုတိုးချက်ဒုက္ခတွေဆက်ခံကိုပြောင်းရွှေ့ပေးခဲ့ပါတယ်။ကုတူပါလောင်ဒုက္ခတွေဆက်ခံမှနေတဲ့ဒုက္ခတွေ263ယောက်အတွက်မြေပြမဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်ဆိုတာသိကြလို့ပိုးပြီးစိတ်ချရတဲ့နေရာကိုပြောင်းရွှေ့ပေးခဲ့တယ်လို့နှစ်သက်မကဒုက္ခတွေများဆိုင်အဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ဒုက္ခတွေဆက်ခံက UNHCR အဖွဲ့လက်ထောက်အကြီးကဲရာရာဟာရှူနီကတော့
Well, actually in the monsoon time and with the heavy rain, all this land will be really at high risk of landslide. So,
ခုချင်ရမုတ်တုံရတဲ့ရောင်းနေပြီးမှမိုးတိထန်စွာရွာသွန်းလာတဲ့မြေပြုံးမဲ့ဘင်းနဲ့တွေ့နေတာမို့ဒီလိုမြေပြုံးမဲ့အန္တရာယ်ကြောင့်နိုင်တဲ့နေရာကလူတွေကိုရွေ့ပြီးတခြားစခန်းတွေကိုပြောင်းရွှေ့ပေးနေတယ်လို့ပြောသွားတာပါ။ကုတုပါလောင်ကစခန်းလေးတစ်ချက်စခန်းဆောက်လို့ပြီးပြီးချိန်မှာတော့အင်းအောင်စုပေါင်း5000ဒါမှမဟုတ်လူပေါင်း12000ကိုထားနိုင်မှာဖြစ်ကြောင်းလည်း UNHCR ကပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လကစပြီးရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်အင်းကြီးချင်းနိုင်ငံနဲ့ထွက်ပြေးတဲ့ရွှေကြားက9000လောက်ရှိမယ်လို့ကုလကခန့်မှန်းပါတယ်အကြမ်းဖက်မှုတွေကနေထွက်ပြေးကြတဲ့တိုင်းနယ်ရှိတဲ့လူတွေကိုပြန်လည်လက်ခံရင်းမြန်မာအစိုးရဘက်ကမူအားဖြင့်သဘောတူထားပေမဲ့ရွှေကြားဆိုတဲ့အတုံးနှုံးကိုရောလက်တယ်မခံတယ်လို့ဌာနေပြည်လုပ်ငန်းရှင်ကလည်းဖြစ်ဖြစ်မြဲမြဲအကောင့်ထဲမှာပုံနိုင်နေပါဘူး။ကောက်ဆက်ဆစားကရွန်ဂျာဒုက္ခတဲ့စခန်းတွေကိုတနင်္လာနေ့မှာတော့ရောက်တဲ့နိုင်ငံတကာကြည့်ချင်ကြီးအစင်းဥက္ကဋ္ဌပီတာမော်ရာကလည်းရွန်ဂျာဒုက္ခတဲ့ဌာနေပြည်နိုင်ငံရေးအတွက်ဆောင်ရွက်စရာကိစ္စအများကြီးရှိနေသေးတယ်လို့ပြောဆိုခဲ့ပါတယ်။